မနေ့ဒီဇင်ဘာလ15ရက်နေ့ည8နာရီကကော့တောင်းမြို့ကနေပြီးရေမိုင်155မိုင်အကွာပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဒုက္ခသည်200လောက်ပါတဲ့ဆက်လီတစ်စင်းကိုတက်မတော်ရေတပ်ကဖမ်းဆီးမိပါတယ်။အခုသူတို့ကိုကော့တောင်းမြို့ကိုခေါ်လာနေပြီးတော့ဒီကနေ့ညပိုင်းလောက်မှာတော့ကော့တောင်းမြို့ကိုရောက်ရှိလိမ့်မယ်လို့တက်မတော်ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။အကြောင်းဆိုကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ကော့တောင်းအနောက်ဘက်ပင်လယ်ပြင်မှာမနေ့ကလူမောင်ကိုဆက်လီတစ်စင်းကိုဖမ်းဆီးရမိပြီးဆက်လီရဲမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်ကြားမှအရောက်200လောက်ပါတာကိုကနဦးစစ်စစ်တွေ့ရှိခဲ့ရတယ်လို့တပ်မတော်ပြင်မှပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။အဲဒီလူမောင်ကိုဆက်လီကိုစစ်သေးတဲ့အခါမှာလူမ69ယောက်အင်္ဂလိပ်ကျွန်တော်သူငယ်73ယောက်လူငယ်မ5ယောက်နော်ကျွန်တော်ဆက်လီမောင်းတဲ့လူပေါ့ဆက်လီကခွန်ရစီပေါင်း180ခန့်ပြီးရခဲ့ပြီပါ။
ကနဦးစစ်စစ်တွေ့ရှိချက်တွေအရဆိုရင်ဒီဆက်လီကဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းရဲ့ရေမှန်ရှက်မှန်ရကွာကိုဒီဇင်ဘာလ2ရက်ည10နာရီမှာရောက်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်လိုက်ပါလာမဲ့သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီဆက်လီပေါ်ကိုဒီဇင်ဘာလ4ရက်6ရက်နဲ့10ရက်တွေမှာစုစုပေါင်း3000လောက်ခွဲပို့ခဲ့တာဖြစ်ပြီးဒီဇင်ဘာ17ရက်မနက်2နာရီမှာတော့သူတို့အစတင်ထွက်ခွာလာခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။သူတို့ကိုစစ်စစ်နေညနာရီဆက်လုပ်ဖို့ကော်တောင်မြို့ကိုခေါ်လာနေပြီးဖြစ်ပြီးဒီနေ့ဒီဇင်ဘာလ16ရက်ညပိုင်းမှာကော့တောင်းမြို့ကိုရောက်လိမ့်မယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေဖြစ်တယ်လို့သိရပါတယ်။အဲ့ဒီနေရာတော့သူတို့ခုကော့တောင်းမြို့ပြန်ပို့နေပါပြီ။ဒီမိုင်းကျား95မိုင်ဆိုတော့ဂျန်ခုလောက်ပါပဲရှိပါသေး
တယ်။ဒါအပြင်2015နဲ့2016ခုနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ပင်လယ်အော်ဒေသမှာဖြစ်စီပြည်ဒုက္ခသည်အများပြားဖမ်းဆီးရမိခဲ့ရတဲ့ပတ်သက်ပြီးဒါဟာမြန်မာနိုင်ငံအတွင်းကလုံခြုံရေးမကောင်းတဲ့အတွက်ထပ်ပြေးကြသူတွေဖြစ်ကြောင်းသတင်းတွေမှာဖော်ပြခဲ့ကြပြီးမယ်စစ်ဆေးလိုက်တဲ့အခါမှာဘင်္ဂလားဒေ့ရှ်အများစုဖြစ်နေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ရခိုင်ကမ်းလွန်မြေမှာ2015မေလ22ရက်ကဖြည်းဖြည်းချင်းဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းလဲအယောက်900ကျော်ကိုအီယာဝတီတိုင်းဟန်ကြီးကျွန်းနားမှာထတ်တွေ့ခဲ့ရပါ။အဲ့ဒီအချိန်ကမြန်မာနိုင်ငံသားတွေကိုမောင်းတော့ဘူးပြီးတောင်ပေါတော့စရဲဒေသတွေကိုပြန်ပို့ခဲ့ပြီးကြံတဲ့သူတွေကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံရေးဆက်ဒုက္ခသည်ပြန်လည်လက်ခံရေးတောင်ပြိုလက်ဝဲစခန်းကတစ်စင်အထုံးလိုက်ဆွဲပြောင်းပေးခဲ့ပါတယ်။2019နိုဝင်ဘာ29ရက်ကလည်းအီယာဝတီတိုင်းပပိညွန့်နယ်ချောင်းသာကြီးရွာမှာစစ်စီပြေဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရာဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်
။